မြန်မာနိုင်ငံကရောက်လာကြသူတွေအပါအဝင်လေဆိပ်ပြေဒုက္ခသည်တွေရေဆွံ့ဖို့အတွက်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတို့ကြားသဘောတူညီမှုရခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံကိုရေချောင်းကနေရောက်လာကြပြီးခိုလုံခွင့်ရဖို့အတွက်ကြိုးပမ်းနေသူတွေတစ်နေ့တခြားတိုးပွားလာနေတဲ့ကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံတွေပါပါဝင်မဲ့ဆွံ့ဖွဲ့တစ်ခုပြုလုပ်ဖို့သဘောတူညီမှုရခဲ့တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကေဗင်ရတ်နဲ့တွေ့ဆုံအပြီးတောက်ကြနေကအင်ဒိုနီးရှားသမ္မတဆူစီလိုဘန်ဘန်ယူထိုယိုနိုကပြောကြားလိုက်တာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဆင်းရဲတွေအရဆိုရင်တော့မြန်မာတိရီလင်ကာအာဖဂန်အပါအဝင်နိုင်ငံအများပြားကရောက်လာပြီးခိုလုံခွင့်လျှောက်ထားသူအရေအတွက်ဟာဇန်နဝါရီလကုန်ထိဆိုရင်8500ကျော်ရှိပါတယ်။အင်ဒိုနီးရှားသမ္မတကတော့တနေ့တခြားကြီးထွားလာနေတဲ့ဒီပြဿနာကိုအင်ဒိုနီးရှားတနိုင်ငံတည်းကနေဒဏ်ခံပြီးဖြေရှင်းရမယ်ဆိုတာဟာမတရားဘူးလို့ပြောခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်ကတော့လေဆိပ်ပြေဒုက္ခသည်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့လူမှောင်ခိုသူတွေရဲ့အန္တရာယ်ဟာဒေသရင်းမှာကြီးထွားလာနေကြောင်းပြောဆိုခဲ့ပါတယ်။လေဆိပ်ပြေသူတွေလာရောက်လာလို့ရှိတဲ့ထိုင်းမလေးရှားနိုင်ငံတွေပါပါဝင်ဖို့အတွက်အဆိုပြုထားတဲ့ဒီဆွေးနွေးမယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့နေ့ရက်အတိအကျသတ်မှတ်ထားတာတော့မရှိသေးပါဘူး။ဂျာတာပရင်းတွေကအင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့ဩစတြေးလျဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းမှာတော့ဒုက္ခသည်အရေးအပြင်ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းအင်ဒိုနီးရှားအာဏာပိုင်တွေနဲ့ဆွေးနွေးခဲ့ကြပါတယ်။